AWR လှုံ့လင့်ခြင်းတန်လွင့်စီစဉ်မှာဒေါက်တာရှင့်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။ဒေါက်တာရှင့်များရှင်ခရစ်နှစ်2020ခုနှစ်စက်တင်ဘာလ29ရက်မြန်မာတက္ကီ1383ခုနှစ်တော်တလင်းလဆုပ်9ရက်ဗုဒ္ဓဦးနေ့ညှော်လင့်ခြင်းတန်မြမာစီစဉ်များကိုစတင်တန်လွင့်နေပါတယ်ရှင်။
တော်တော်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညာမှနေ့စဉ်အတန်လှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓဦးနဲ့မှာထုံးလွှင့်ပေးမယ့်အစီအစဉ်တွေကရှီဘိုဘီတို့ပြီးတော့တင်ငန်းစာအစီအစဉ်တုတ္တပလဲဆွေးနွေးမယ့်အစီအစဉ်ပြိုရွယ်မောင်မယ်တိကောင်းဘွဲအစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိနည်းများစွာလင်းလေးရဝဲလေးလိုင်းနံက
တော်တော်ရှင်များရှင်ရှေးဘိုးဘေးများထံမှသင်ငန်းစာအစီအစဉ်ကိုဆရာမဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ညလင်းချင်းအသားမြမအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တော်တော်ရှင်မိတ်ဆွေများမင်္ဂလာပောင်းနဲ့ပြည့်စုံကြပါစေရှင်တော်တော်ရှင်များရှင်ဒီကနေ့ဘိုးဘေးတို့ပေးသောသင်ငန်းစာအစီအစဉ်မှာလောတရဲ့ဇနီးတဲ့အကြောင်းကိုနာတော်တာဆင်ရင်ဝိညာဉ်ခွန်အားရယူနိုင်ကြပါစေရှင်။သောတရှင်များရှင်နှုတ်ကပတော်ကလောတဤမယားမှုကနောက်သို့လှည့်ကြည့်၍စားတိုင်ဖြစ်လေ၏လို့ဖော်ပြထားပါတယ်။သောတရှင်များရှင်တမန်ကျမ်းစာကလောတဇနီးတဲ့ရဲ့နာမည်ကိုဖော်ပြထားတာမရှိပါဘူး။သူမဟာလောတနဲ့ဘယ်လိုဆုံတွေ့ခဲ့တဲ့အကြောင်းလဲမဖော်ပြထားပါဘူး။သူမအကြောင်းလဲအသေးစိတ်မဖော်ပြထားပါဘူး။ကျမ်းစာတော်မြတ်လဲသူမရဲ့အကြောင်းအဓိကအခန်းကဏ္ဍမှာမပါရှိပါဘူး။သူမတို့သောရုံမြို့မှထွက်ပြေးလာခဲ့ရတဲ့အကြောင်းကိုရေးသားထားချက်မှာမြောက်များစွာသောသင်ခန်းစာတွေကိုရရှိနိုင်ပါတယ်။လောတရဲ့အကြောင်းကိုဖော်ပြတဲ့အခါဖော်ပြတဲ့အချိန်တိုင်းမှာသူတယောက်တည်းအကြောင်းဖော်ပြထားတာပါပဲ။လောတဟာသူ့ရဲ့ဦးကြီးတော်အာဗြဟံစီကခွဲထွက်သွားခဲ့ပြီးတဲ့နောက်ခါနန်ပြည်ကိုရောက်ရှိခဲ့ပြီးနောက်ပိုင်းမှာလက်ထထိမ်းမြခဲ့ဟန်တူပါတယ်။လောတဇနီးတဲ့ဟာခါယံမြို့ဒါမှမဟုတ်ခါနန်ပြည်မှဖြစ်ကောင်းဖြစ်ပါလိမ့်မယ်။စိတ်မှန်တဲ့ဖျားသခင်အပေါ်လောတရဲ့ယုံကြည်ခြင်းကိုသူမအနေနဲ့မူလကတည်းကအတူတူခံယူခဲ့တာလားဒါမှမဟုတ်နောက်ပိုင်းမှာမှပြောင်းလဲခြင်းရှိခဲ့တာလားဆိုတာကိုမသိရပါဘူးတေချာတာကတော့သူမရဲ့စိတ်နှလုံးကိုတောရုံမြို့ကပိုင်ဆိုင်ထားပြီးဖြစ်ပါတယ်သူမရဲ့စိတ်ကတောရုံမြို့မှာရှိတဲ့ တော်ရုံမြို့မှာရှိနေတာကိုသိနိုင်တယ်။လောတရဲ့ဇနီးတဲ့အနေနဲ့မြို့ကြီးမှာနေထိုင်ရတဲ့သူမတို့ရဲ့အသက်တာကိုအင်မတန်မှနှိမ့်သက်ခဲ့မှာဖြစ်ပါတယ်။ရာသီဥတုကောင်းမွန်ပြီးမြို့ကြီးတွေဟာလည်းခင့်မိတယ်။အဲ့ဒီမြို့ကြီးတွေမှာတွေ့ရတဲ့နောက်ဆုံးပေါ်ကွန်ပစ္စည်းတွေနဲ့အဖို့အစားတွေဟာအဂုတ်ရုပ်ပြင်းနဲ့ဘာဘူးရုံနိုင်ငံတို့ကိုဝင်ရောက်လာခဲ့တယ်။အဲ့ဒီခေတ်ကအကောင်းဆုံးကျောင်းတွေမှာပညာသင်ယူခဲ့ကြတဲ့ခါနာလူမျိုးအကောင်းဆုံးဆရာတွေကသင်ကြားပို့ချတဲ့အတွက်အထူးအဆင့်မြင့်ပညာရေးဆရာတက္ကသိုလ်ကျောင်းကြီးတွေဟာသူမရဲ့သားသမီးတွေအတွက်ရှိနေခဲ့ကြပါတယ်။သူမရဲ့သားသမီးတွေအတွက်ရှိနေခဲ့ကြပါတယ်။အဲ့ဒီအခြေအနေမျိုးဟာအင်မတန်မှစိတ်ချမ်းမြေ့စရာကောင်းတဲ့အသက်တာဖြစ်ခဲ့တာပါလိမ့်မယ်။ဒါဆိုသူမအတွက်ဘာတွေလိုအပ်နေပါသလဲ။လောတာတို့ကိုကောင်းကင်တမန်ကတောတုံနဲ့ဂေါ်မောရာမြို့ထဲမှာထွက်သွားဖို့ဖော်ထုတ်သွားချိန်မှာလောတာရဲ့ဇနီးတဲ့ဟာသူမရဲ့စိတ်နှလုံးဟာအချက်ကဖော်ပြခဲ့တဲ့အတိုင်းတောတုံမြို့ကြီးမှာပဲရောက်နေတဲ့အတွေ့မြို့ထဲမှာကြံခဲ့တဲ့ပစ္စည်းဥစ္စာအိမ်ယာအဆောက်အဦကြံခဲ့တဲ့မိတ်ဆွေကိုတတိယပြီးကြံခဲ့တဲ့ပစ္စည်းဥစ္စာတွေကိုလည်းနှမျောတတစွာနဲ့နောက်ကိုလှည့်ကြည့်လိုက်တဲ့အခါစားတိုင်းဖြစ်သွားခဲ့ပါတယ်လို့ဆိုတယ်။သောတရှိများရှင်မကြာခဏကျမတို့ဟာကျမတို့ရဲ့မျက်စိတွေနဲ့ကြည့်နိုင်သလောက်ကိုသာမြင်တွေ့ရကြပြီ။ဒါထက်ပိုပြီးမမြင်နိုင်ကြပါဘူး။တမန်တော်ရှင်ယောဟန်ကကျမတို့ကိုဒီကဘာကြီးပေါ်မှာအဓိကစုံစမ်းနောက်ဆက်ခြင်းသုံးခုအနက်တစ်ခုဟာမျက်စိတတ်မဲ့ခြင်းဖြစ်ကြောင်းကိုကျမတို့ကိုအသိဝင်စေခဲ့ပါတယ်။ကျမတို့ရှုမြင်နေကြတဲ့အရာဟာအမှန်တကယ်အင်မတန်မှအရေးကြီးပါတယ်။ဒါကြောင့်ကျမတို့ကိုရှင်ဘောဓုကဟေပြဲခန်းကြီးဆက်နှစ်အငယ်နှစ်မှာယုံကြည်ခြင်းကိုအစအဦးစီရင်၍ဆုံးလင်းစေတော်မူသောသခင်ယေရှုကိုစစ်စစ်ထောက်ရှုကြကုန်အာဆိုပြီးတတိပေးထားပါတယ်။ဒါကြောင့်ဒီနေ့ကျမတို့တဦးစီအတွက်မိခိုးမှာကျမတို့ဟာဘယ်အရာကိုရှုမြင်နေကြပါသလဲ။ဆိုတဲ့မိကွန်းဖြစ်ပါတယ်။အဲ့ဒီမိကွန်းကိုဖြည့်ဆို့နိုင်ပြီးမိမိတို့ကိုယ်ကိုဆန်းစစ်ကြပါစို့။ဆုတောင်းကြပါစို့။ကောင်းကင်ဘုံ၌ရှိတော်မူသောဘုရားသခင်။သာသမီတယောက်စီတို့သည်လောတဇနီးကဲ့သို့လောကီပစ္စည်းဥစ္စာတတ်မဲ့ခြင်းမရှိဘဲဘုရားရှင်ကသာအာကိုဆက်ကနိုင်စေရန်မဆတော်မူပါမည်အကြောင်းယေရှုခရစ်တော်ဘုရား၏မဟာနာမတော်ကိုအမိပြုလျက်တောင်းလျှောက်ပါ၏ဖတ်မြတ်စွာသောဘုရားအာမင
်စိတ်ဆန္ဒရဲ့နောက်ကိုလိုက်ခလို့ရှားသွားလားလောကစည်းစိမ်များသာရဲ့မူစိတ်ဖြာကိုသွားကားရဲ့မြောင်းပါခဲ့တဲ့ဘုရားကိုလည်းလုံးဝမသိလောဘဒေါသမောဟများစွာစိတ်ထဲထားကအထစိနေသွေးရှင်လာခဲ့အပြင်းမုန်တိုင်းလိုင်းလက်ကြောင်းလည်းဖြစ်ကူလို့နေခဲ့တယ်ဘုံသံမျိုးမိကိုတို့မိုင်းနေခြင်းများကိုထင်နိုင်သောလုံးလို့နေတယ်ဒါပေမဲ့နောက်ဆုံးတော့ခြေကွက်ခြင်းနဲ့သာတွေ့ခဲ့ရအခုတော့လေလေငါရဲ့ဘဝမှာနောက်လာရပြီယေရှုရှင်ပြန်ပြန်လာစေကာကဲတဲ့ရှင်ဤသွေးတော်ပြည့်စေချော်လို့သာလို့လေဒီငါရဲ့အဖြစ်အောင်ကတော့ရတဲ့တစ်ဖက်ဖြစ်ကကောင်းပြောင်းလဲပြီယေရှုရှင်ဤမြစ်တော်ကြာချမ်းမြေ့ခြင်းရာကရဲ့သက်တာလာမှာစိတ်ချမ်းသာဆုံးတော့ချေခွက်ခြင်းနဲ့သာတွင်ခဲ့ရ အခုတော့လေလေငါရဲ့ဘဝမှာနောက်နာရပြီယေရှုရှင်ပြန်ပြလာစင်ခါကဲတင်ရှင်ဒီတွေ့တော့ပြစေကျော်လို့သာလို့လေဒီငါရဲ့အဖြစ်အောင်ကတော့ရတဲ့တစ်ဖက်ဖြစ်ကကုန်ပြောင်းလဲပြီယေရှုရှင်ဤမြတ်တော်ကြာချာမြကြီးရာကရဲ့အသက်တလမ်းမှာစိတ်ချမ်းသာ
မလေးတို့ရေတဘာဝတွေကချစ်စရာကောင်းတဲ့တိရစ္ဆာန်လေးတွေအကြောင်းမှာကလေးတို့တွေဘ ഹു တူတရားရှိစီဘူးမမစန္ဒာလေးလာထားတဲ့ဘီလုံးငက်လေးအကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်ကွယ်ကလေးတို့အားလုံးနားထောင်မှတ်သားထားကြနော
်ဟုတ်ကဲ့ပါမမစန္ဒာသားတို့သမီးတို့နားထောင်မှတ်သားထားပါမယ
်ကလေးတို့ရေဘီလုံးငက်လေးဟာရုပ်ဆင်းသဏ္ဍာန်အားဖြင့်ထူးခြားလာပါတဲ့ငက်မျိုးမဟုတ်ပေမယ့်သူတို့ရဲ့အသံလေးတွေကိုတော့တာယာစွာကျူးအိတ်တီဆိုတက်ကြတယ်ကွယ
်မမစန္ဒာဘီလုံးငက်လို့ခေါ်ရဆိုတော့ငက်လေးတွေပုံစံကလုံးလုံးလေးလားဟင
်သမီးလေးမေးတာမှန်ပါတယ်ကွယ်ဘီလုံးငက်လေးရဲ့ပုံတံကစာကလေးနဲ့ဆင်တူတယ်ကွယ်ငက်လေးရဲ့ကိုယ်အပေါ်ပိုင်းမှာအမွေးရောင်လေးတွေကအညိုနှုတ်ရောင်ဖြစ်ပြီးရင်းအုပ်ပိုင်းမှာကတော့အညိုရင့်အောင်အကန့်အကြောင်းလေးတွေရှိတယ်ငါလေးတွေရဲ့ဥကောင်းထက်မှာအမောက်လေးလိုပုံစံမျိုးလေးလည်းရှိတယ်လေ။ငါဖိုလေးနဲ့ငါမလေးပုံစံကအတူတူပဲဖြစ်တယ်ကွ။ကလေးတို့ရေဘီလုံးငါလေးတွေဟာကောင်းကင်ကိုပြန်တက်နေစဉ်တီးဆူတက်တယ်လို့မြေပေါ်မှာနားနေစဉ်အချိန်မှာလဲတီးဆူတာကိုတစ်ခါတလေတွေ့ရတယ်ကွ။အထူးသဖြင့်မိတ်လိုက်ချိန်မှာဘီလုံးငါဖိုလေးဟာကူးအော်ပြီးလူမျိုးလဲတဲ့ကွ။အဲ့ဒီလိုအချိန်ကများသောအားဖြင့်နနက်ခင်းနဲ့ညနေခင်းအချိန်တွေဖြစ်တယ်ကွ။ကလေးတို့ရေဘီလုံးငက်လေးတွေမှာထူးခြားချက်တစ်ခုရှိတယ်
။ဘလို့ထူးခြားချက်လဲမမဆန္ဒတားတိချင်လိုက်တာ
။ဩတားလေးကလည်းဘီလုံးငက်လေးရဲ့ထူးခြားချက်ကိုသိချင်နေတာပဲကို။ဟုတ်ပါပြီ။ကလေးတို့ကိုမမဆန္ဒပြောပြမယ်နော်။ဒီလိုပါကွ။ငက်လေးတွေဟာလူတူတူတယောက်ကိုမြင်ရင်မပြေပဲဝုတ်ပြီးနေတတ်ကြတယ်။သူတို့ကိုသွားနောက်ရှက်ရင်လဲကြစ်ကြစ်ကြစ်ကြစ်လို့អော်ပြီးမြေပြင်နဲ့ကက်ကနှိမ့်ချီမြင့်ချီပြက်နိုင်ချီမြင့်ချီပြန်တန်းကြတယ်။အဝေးကြီးကိုပြန်တန်းချင်ရင်ကောင်းကင်စီအမြင့်ဆုံးပြန်တက်ကြတယ်လေ
။မမဆန္ဒအဲ့ဒီဘီလုံးငယ်လေးတွေကိုသမီးတို့နိုင်ငံမှာတွေ့ရလားယ
။ဘီလုံးငယ်လေးတွေကိုမမဆန္ဒတို့ရဲ့မြန်မာနိုင်ငံမှာလည်းတွေ့ရပါတယ်ကွ။ဒါအပြင်ဘီလုံးငယ်မျိုးလေးတွေကိုဥရောပတိုက်တူရကီနဲ့အိန္ဒိယ၊တီဟိုတိဘက်၊တရုတ်၊ယူရီးယားစတဲ့အာရှနိုင်ငံတွေမှာလည်းတွေ့ရှိရပါတယ်ကွ။
ဒါဘီလုံးငယ်လေးတွေကသူတို့ရဲ့အတိုက်တွေကိုတခြားငယ်လေးတွေလိုတိပိပုံမှာစောက်တယ်လား
ကဲဟုတ်ပါပြီလင်းလင်းသိချင်တဲ့မိကုံးလေးကိုမမဆန္ဒပြောပြပေးမယ်နော်ဘီလုံးငယ်လေးတွေဟာသူတို့ရဲ့အတိုက်ကိုခြုံပုတ်တွေမျက်တော်တွေနဲ့အကာအကွယ်ရှိတဲ့မြေကြိုက်ခွက်တွေမှာမျက်ခြောက်လေးတွေခင်းပြီးပြုလုပ်ကြတယ်လေသူတို့ရဲ့ဥပုံစံကရှည်မျောမျောလေးဖြစ်ပြီးဥခုံပေါ်မှာဝါညိုညိုအဆက်ပြောက်ဒါမှမဟုတ်ရင်ခရမ်းပြအဆက်ပြောက်လေးတွေအများကြီးရှိတယ်။ဘီလုံးငမလေးတွေဟာသူတို့ရဲ့အတိုက်မြုံတစ်ခုမှာဥတွေကို၃လုံးကနေ၅လုံးအထိဥကြတယ်
။မမဆန္ဒရဲ့ငက်လေးတွေကလည်းချစ်စရာကောင်းသလိုငက်ဥလေးတွေကလည်းချစ်စရာကောင်းပါပဲနော်
။သမီးလေးပြောတာမှန်ပါတယ်ကွယ်။ငက်လေးတွေဟာအရောင်အသွေးမျိုးစုံနဲ့လှပနေတယ်လို့သူတို့ရဲ့ဥပုံစံလေးတွေကလည်းအသွေးမျိုးစုံနဲ့လှပနေတယ်ကွ
။ဟုတ်ကဲ့နော်မမဆန္ဒ။ဒါကတော့ငက်လေးတွေရဲ့ချိုတာတဲ့တန်ကြောင်သူတို့ကိုတိုက်ချစ်တာ။ဟုတ်ကဲ့မမဆန္ဒ။ဒါလေငက်လေးတွေကိုတိုက်ချစ်တာဗျ
။ကလေးတို့အနေနဲ့တနားဆန်ငက်လေးတွေကိုချစ်ကြတယ်ဆိုတာမမဆန္ဒသိရလို့ဝမ်းသာမိပါတယ်ကွ။ကလေးတို့ဟာငယ်ရွယ်နှုတ်နေပေမဲ့ကလေးတို့ရဲ့စိတ်ထားလေးတွေကအမတန်းမှအတိဉဏ်ပြည့်ဝလာပါတယ်ကွယ်ကလေးတို့အနေနဲ့တနာစရာကောင်းတဲ့ငှက်လေးတွေနဲ့သူတို့ရဲ့ဥလေးတွေကိုဖျက်ဆီးတဲ့သူတွေ့ရင်ငှက်လေးတွေကိုမဖျက်ဆီးဖို့တားမြစ်ပြုဆုပ်ပေးရမယ်နော်ငှက်လေးတွေကိုကျဉ်းနာဖို့တတိပီပြုဆုပ်ပေးရမယ်ကလေးတို့အနေနဲ့တနာစရာကောင်းတဲ့ငှက်လေးတွေနဲ့သူတို့ရဲ့ဥလေးတွေကိုဖျက်ဆီးတဲ့သူတွေတွေ့ရင်ငှက်လေးတွေကိုမဖျက်ဆီးဖို့တားမြစ်ပြုဆုပ်ပေးရမယ်နော်ငှက်လေးတွေကိုကျဉ်းနာဖို့လည်းတတိပီပြုဆုပ်ပေးရမယ်နော
်ဟုတ်ကဲ့ပါမမဆန္ဒဒါတို့သမီးတို့မမဆန္ဒပြောတဲ့အတိုင်းစောင့်ရပါ
လိမ္မာလိုက်တဲ့ကလေးတွေပါလားကွယ်ငက်လေးတွေကိုတနာပြီးချစ်တတ်တဲ့ကလေးတွေဘဝမှာလိုရာပန်းနိုင်ခီးကိုတက်လန်းနိုင်ပြီးအောင်မြင်မှုတရဖူတွေကိုစုခူရရှိနိုင်ပါစေလို့မမဆန္ဒကစွမွန်ကောင်းလေးတောင်းပေးလိုက်ရပါတယ်ကွယ်
တောတာရှင်များရှင်မြမဆွဲစုံချမ်းအတွဲရှိမှဘီလုံးငယ်အကြောင်းကိုကျမတို့မျှော်လင့်ခြင်းအတန်မှကောင်းနှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
ချင်းအတန်မအတန်လွတ်နေပါရဲ့ရှင်ဒီကနေ့မှာပြိုရွယ်မောင်မဲတိကောင်းဖွယ်အစီအစဉ်မှာလူငယ်မောင်မဲတို့အတွက်သီမတ်ဖွယ်ရာတွေကိုတင်ပြပေးတဲ့အချိန်ရောက်ရှိလွတ်လာပါပြီရှင
်ပြိုရွယ်မောင်မဲတိကောင်းဖွယ်တိကောင်းဖွယ်တိကောင်းဖွယ်တိကောင်းဖွယ်တိကောင်းဖွယ်
ညောင်လင်းချင်းအသားမြမအစီအစဉ်ကိုနာတော်တာဆင်နေကြတဲ့လူငယ်မောင်မဲအပေါင်းမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေလူငယ်မောင်မယ်တို့ရေဒီနေ့ပြိုရဲမောင်မယ်သိကောင်းဖွယ်အစီအစဉ်မှာတစ္ဆာရှိသောအကြောင်းသားဆိုတဲ့အကြောင်းကိုပြောပြပေးမှာဖြစ်ပါတယ်ကွယ်လူငယ်မောင်မယ်တို့ရေဖျားသခင်ကိုချစ်ပြီးတမန်တရားကိုနားထောင်မယ်လို့ပြောဆိုဝန်ခံတဲ့အကြောင်းသားတွေဟာစုံစမ်းနောက်ဆက်ချင်းခံရတဲ့အခါမှာကြောက်လန့်တုန်လှုပ်ခြင်းမရှိပါဘူးကောလိပ်ကျောင်းမှရောဘောရာကျောင်းမှရောဒါမှမဟုတ်ရှိလေရရာတိုင်းမှာခရစ်တော်အတွက်ယက်တည်နိုင်ဖို့သူတို့မှာကိုယ့်ကိုယ်ကိုချုပ်တီးခြင်းနဲ့ဘာသာရေးဆိုင်ရာကျင့်ဝတ်တွေရှိသင့်တယ်ဘာသာရေးဆိုင်ရာကျင့်ဝတ်တွေဟာအသက်တာတစ်ခုလုံးကိုတီးခြားထင်ရှားတာတွေဖြစ်စေရမယ်ဖျားရှင်ရဲ့နှုတ်ကပတ်တော်တွေကိုဖတ်ရလစ်လာလိုက်လျှောက်နာယူတဲ့လူတွေဟာလောကီသားတွေလိုအပျော်ပါလိုက်စားတာတွေကိုတောင်းတနေကြမှာမဟုတ်ပါဘူးသူတို့ရဲ့ရှုပ်ထွေးမှုတွေနဲ့ဝန်ထုပ်တွေကိုခရစ်တော်ရဲ့ခြေရင်းမှာနေ့စဉ်နေ့တိုင်းချထားခြင်းအပြင်နားနေခြင်းငြိမ်သက်ခြင်းနဲ့ပျော်ရွှင်ခြင်းတို့ကိုသူတို့အပြုအမူနဲ့ဇာရိတတွေမှာတွေ့မြင်ရပါတယ်။လူငယ်မောင်မယ်တို့ရေနားထောင်မှုရှိတာနဲ့ကိုယ်တရားသိမှုအပေါ်မှာ ရောက်ရဲချင်းနဲ့ပျော်မွေ့ချင်းရှိတာကိုသူတို့ပြသကြလိမ့်မယ်ဒီလိုလူငယ်တွေဟာကျောင်းသားအချင်းချင်းအပေါ်မှာဩဇာညောင်းတာကိုအားလုံးသိစေလိမ့်မယ်စိတ်အားထက်သန်တာတွေဖြောင့်မန်တာတွေနဲ့တစ္ဆာရှိတဲ့လူငယ်တယောက်ဟာအဖိုးမဖြတ်နိုင်တဲ့ဗန္ဓာဖြစ်တယ်ကောင်းကင်ဘုံမှာရှိတဲ့ကောင်းကင်တမန်တွေဟာသူ့အပေါ်ကိုချစ်ခင်ကျင်နာစွာကြည်ပြီးကောင်းကင်ဘုံရဲ့မှတ်တမ်းစာအုပ်ထဲမှာဖျောက်မှတ်တဲ့အလုပ်တိုင်းတားဆီးခဲ့တဲ့စုံစမ်းနှောက်ယှက်ခြင်းတိုင်းနဲ့အောင်မြင်ခဲ့တဲ့မကောင်းမှုတိုင်းကိုမှတ်တမ်းတင်ထားပါတယ်။လူငယ်တွေဟာထာဝရအသက်ကိုရရှိဖို့ရောက်လာမဲ့အချိန်အတွေ့အင်မတန်ကောင်းတဲ့အုတ်မြစ်ကိုချလျက်ရှိတယ်။လူငယ်မောင်မယ်တို့ဖျားသခင်ရဲ့အမှုတော်တိုးတက်ဖို့အတွက်ဖျားသခင်ဖွဲ့စည်းထားတဲ့အဖွဲ့အစည်းကိုစောင့်ထိန်ထားဖို့ ਨੇ တည်မြဲခြင်းဟာခရစ်တော်သားသမီးတိုင်းမှာတာဝန်ရှိပါတယ်။အချိန်ကာလအလိုက်အရေးကြီးတဲ့အကျိုးဖြစ်ထွန်းခြင်းဟာလူတို့ရဲ့အမျိုးအစဉ်အဆက်ပေါ်မှာအမိပြုနေပါတယ်။ဖျားသခင်ဟာလူငယ်တို့ကိုသူ့ရဲ့တစားပလာအဖြစ်အသုံးပြုနိုင်ဖို့ကြီးကျယ်တဲ့အလုပ်ကိုအရေးချင်းပြည့်ပြည့်ဝဝနဲ့လုပ်ကင်ဆောင်ရွက်နိုင်ဖို့အင်မတန်အရေးကြီးပါတယ်။ဒီနေ့ခေတ်လူငယ်တွေရဲ့ရိုင်းဆိုင်တဲ့အမှုရာအမှုမထားတတ်တဲ့ဇာရိတ်တမကောင်းတဲ့အကျင့်စရိုက်တွေဟာစိတ်ပျက်စရာကောင်းလာပါတယ်အသင်းတော်ရဲ့အဖွဲ့အစည်းတွေဥပဒေတရားနဲ့နီလန်စီမံတာအတိုင်းလိုက်နာဖို့ ਨੇ ပတ်သက်ပြီးတော့လူငယ်တွေတွေ့မြင်မယ်ဆိုရင်အသင်းအဖွဲ့မှာသူတို့ရဲ့ရပ်တည်ခြင်းဟာတိုးတက်လာမဲ့ဇာရိတ်တကိုမြင့်တင်ပေးပါလိမ့်မယ်စိတ်ကိုမြင့်မြတ်စေမယ်သူတို့ရဲ့ပျော်ရွှင်ခြင်းကိုလည်းတိုးတက်စေမယ်သူတို့ဟာမှန်ကန်တဲ့စီကံဥပဒေတွေနဲ့ကောင်းကျိုးဖြစ်စေတဲ့တောင်းဆိုတာတွေကိုပုံကန်ကြမှာမဟုတ်ပါဘူးလူငယ်တွေဟာစွန့်ရည်တက်တဲ့တစ္ဆာရှိခြင်းဖြင့်သူတို့စီကနေတောင်းဆိုတာတွေကိုတွေ့ရမယ်ဒီအရာတွေဟာသူတို့အဖို့အောင်မြင်ခြင်းရဲ့အာမခံချက်ဖြစ်တယ်လောကီနဲ့ဆိုင်တဲ့ဝတ္တရားတွေမှာဘယ်အခါမှအောင်မြင်ခြင်းမရှိတဲ့လူငယ်တွေဟာပို့ပြီးတော့မြင့်တဲ့ဝတ္တရားတွေကိုဆောင်ရွက်ဖို့အစဉ်သင့်ပြင်ဆင်မှုရှိကြမှာမဟုတ်ပါဘူးလူငယ်မောင်မယ်တို့ဘာသာရေးပုဟုတ္တကိုတိုက်ခိုက်ခြင်းအဖြစ်ရောစိတ်ပြက်ခြင်းအဖြစ်ရောမိမိကိုယ်ကိုပြင်းပြင်းထန်ထန်စီကံတတ်မှတ်ပေးခြင်းဖြစ်ရောစိတ်ထက်သန်စွာဆုတောင်းခြင်းဖြစ်ရောရရှိတယ်လို့ဝိညာဉ်တော်စာပေကဖော်ပြထားပါတယ်လူငယ်တို့ကောင်းငင်ပုံကိုသွားတဲ့ခြေလှမ်းတိုင်းဟာတကြိမ်လင်းတလှမ်းသာဖြစ်ပြီးရှေ့ကိုတက်သွားတဲ့အလှမ်းတိုင်းဟာနောက်တလန်းအတွက်ခွန်အားကိုပေးပါတယ်ဆိုတဲ့အကြောင်းကိုလူငယ်မောင်မယ်တို့အတွက်ပြိုရဲမောင်မယ်တိကောင်းဖွယ်အစီအစဉ်မှဘဝတုဒ္ဒရရှိဖို့ပြောပြပေးတာကိုနာတော်တာစီရင်လူငယ်မောင်မယ်တို့ရွှေလန်းချမ်းမြေ့ကြပါစီကွယ် ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြက်များတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တောတာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 253 3926 429နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ